နောက်ကြမ်းလေးမှာနောက်ကအစိုးရရန်ရတဲ့စင်ဂျပန်ထပ်ပြီးပြည်ရတာကိုရှောင်ရှားနိုင်မှုအတွက်အမေရိကန်နဲ့မက္ကဆီကိုကြားငယ်စားတတိုင်းတိဆောက်ရေးနဲ့ပတ်သက်ပြီးပါတီကြီးနှစ်စလုံးကသဘောတူညီချက်ရထားတဲ့အဆုပ်ပြုချက်အစ်စ်ကိုအတိပြုပေးဖို့အတွက်လက်မှတ်ထိုးမှမထိုးဘူးသူဆုံးဖြတ်ချက်မချရသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကဗိုလ်တော်ဖူးနယ်မှာပြောပါတယ်။သဘောတူချက်ချက်မှာသူတို့ကိုဒုက္ခပေးတဲ့အချက်လက်တွေကိုရှာဖွေအောင်မှဖြစ်ပြီးဘူးကြီးတော့မရှာရသေးဘူးလို့ကိုလံဘီယာသမ္မတEvan Duque နဲ့သမ္မတအင်ဂျူမာတွေ့ဆုံစဉ်တင်းင်းတောက်တွေရဲ့အမေကိုသမ္မတထရမ့်ကပြန်လည်ဖြေကြားခဲ့တာပါ။ဒါပေမဲ့လည်း Republican နဲ့ Democrat တွေပါဝင်တဲ့ Committee ရဲ့ငယ်စားလုံခြုံရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးကျေနပ်မှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့ရန်ပုံငွေစုစုပေါင်းဟာ American Dollar 23 Billion လောက်ထိဖြစ်လာတာမို့ဒါ၈ရာခိုင်နှုန်းပိုများလာတယ်လို့သမ္မတကပြောပါတယ်။ဒါပြန်သမ္မတ Trump က Democrat တွေကဒဏ်ရာချဖို့အတွက်ရန်ပုံငွေချထားရေးဆိုရင်ကက်စီနဲ့တဲ့သူတွေလို့ပြောပါတယ်။အစိုးရရန်ရဲတဖိတ်တပိုင်းပိတ်ထားတာဟာတိတ်ကိုဆိုးဝါးကြောင်းနဲ့နောက်တစ်ချီအစိုးရရန်ရဲတဖိတ်တပိုင်းထပ်ပိတ်တာကိုမမြင်လို့ဘူးလို့လည်းသမ္မတကပြောပါတယ်။ပါတီကြီးနှစ်စလုံးကသက်တော်အမတ်တွေကသမ္မတထရမ့်ကိုဒဏ်ရာဆောက်ဖို့အတွက်သူတောင်းဆိုထားတဲ့ဒေါ်လာ 5.8 ဘီလီယံစာရန်ပုံငွေ၄ပုံတစ်ပုံတော့မပြည့်ပဲချထားပေးတဲ့သဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါ